မြန်မာနဲ့ရုရှားစီးပွားဆောင်ရွက်မှုတိုးမြင့်လက်ဖို့ရှိတယ်လို့ရုရှားဆိုရမီဒီယာတစ်ခုကပြောလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရုရှားတပ်တွေကမှအခု2024ခုနှစ်အတွင်းစီးရပွားဆောင်ရွက်မှု50ကျော်လက်ဖို့စီစဉ်ထားတယ်လို့ရုရှားစစ်တပ်ကကိုကာပြီးရုရှားအစိုးရပိုင်း RIA Novosti သတင်းကဖော်ပြလိုက်တာပါ။အဲဒီလိုစီးရပွားဆောင်ရွက်မှုတွေထဲမှာနှစ်ဖက်တပ်တွေအတွက်စစ်ဘက်ရာလုပ်ငန်းတွေနဲ့စီးလေ့ကျင့်မှုစီမံကိန်းတွေမှာပါဝင်မှာဖြစ်တယ်လို့ RIA သတင်းဌာနကဖော်ပြခဲ့ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးအာဆီယံပါဝင်ကမ္ဘာနိုင်ငံတွေရဲ့ဝေဖန်ဖိအားတွေနဲ့ရင်ဆိုင်ရတဲ့မြန်မာစစ်တပ်ဟာရုရှားနိုင်ငံနဲ့အရင်ထက်ပိုပြီးတော့နိမ့်နိမ့်ကက်ကက်ရှိလာခဲ့ပြီးရုရှားကနေလက်နက်ဝယ်ယူတာတွေနဲ့နှစ်ဖက်စစ်တပ်ကြားအပြန်အလှန်ဆက်ဆံမှုတွေတိုးလှုပ်လာခဲ့ပါတယ်ခင်ဗျာ။